ဘင်္ဂလားပင်လယ်ော်အရှေ့အလယ်ပိုင်းကနေမြန်မာနိုင်ငံအနောက်ဘက်အမ်းမြို့ကိုဖြတ်ကျော်ဝင်ရောက်ခဲ့တဲ့မုန်တိုင်းဟာကုန်းတွင်းမုန်တိုင်းရဲ့အဖြစ်ဆက်လက်တည်ရှိနေပြီးတော့နောက်12နာရီအတွင်းမှတော့အာရော့သွားမယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်။ဌာနရဲ့ Facebook စာမျက်နှာမှာနောက်ဆုံးသတိပေးချက်အရအဲ့ဒီကုန်းတွင်းမုန်တိုင်းငယ်ကြောင့်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်တို့မှာတနအီကို35မိုင်နှုန်းအထိလေပြင်းတိုက်ခတ်နိုင်တယ်လို့ပြောထားပါတယ်။စကိုင်းတိုင်းအထက်ပိုင်းပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာတော့24နာရီအတွင်းမှာမိုးရေချိန်3လက်မနဲ့အထက်တခါဒီနေပြည်တော်စကိုင်းတိုင်းအောက်ပိုင်းမကွေးတိုင်းနဲ့မန္တလေးတိုင်းတို့မှာတလက်မခွဲထက်အထက်မိုးရွာသွန်းနိုင်ပါတယ်။မြမကန်ယိုရန်တခြားနဲ့ကမ်းလို့ပင်လယ်ပြင်တွေမှာမကြာခဏမိုးတက်လေပြင်တွေကြာနိုင်ပြီးတော့လှိုင်းကြီးရာမှာဒီလှိုင်းအလွန်ကြီးနိုင်မယ်လို့လည်းခန့်မှန်းထားပါတယ်။မိုးတက်လေပြင်ကြာစဉ်မှာရေပြင်မြေပြင်လေဟာတနအီကို45မိုင်အထိတိုက်နိုင်ပြီးတော့မြမကန်ယိုရန်တခြားနဲ့ကမ်းလွန်ပင်လယ်ပြင်တို့မှာလှိုင်းအမြင့်10ဘီကနေပြီးတော့16ဘီအထိရှိနိုင်တယ်လို့ပြောပါတယ်။မုံတိုင်းအရှင်ကြောင့်ကုန်းမြင့်ဒေသအနီးနေထိုင်ကြသူတွေအနေနဲ့မြေပြိုမှုအန္တရာယ်မြမကန်ယိုရန်တခြားနဲ့ဒီမြင့်ငယ်ချောင်းငယ်တွေအနီးမှာနေထိုင်ကြသူတွေအနေနဲ့ရေကြီးရေလျှံမှုတွေဖြစ်နိုင်တယ်လို့လည်းကြိုတင်သတိပေးထားပါဗျ။ဒါအပြင်ပြည်တွင်းလေကြောင်းပြန့်တန်းရေးမြမကန်ယိုရန်တခြားနဲ့ကမ်းလို့ပြင်းတဲ့တို့အနီးကကန်းဒီကန်ဝေးငါးဖန်းရေရင်တွေသင်းမောတွေအနေနဲ့သတိထားကြဖို့အတွက်ကိုလည်းမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကအကြံပြုထားပါဗျ။